ကျောင်းနယ်ခုနှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကိုဒီသတင်းပတ်အတွင်ရန်ကုန်တိုင်းတရားလွှတ်တော်မှအယူခံရှောက်ထားတော့မှဖြစ်ကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောကြားလိုက်ပါတယ်။ရိုက်တာသတင်းတောင်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုသမလန့်ရဲ့တည်တံကင်းလို့ခွင့်အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိ ဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်ဥပဒေနဲ့တပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရညှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့2018ခုနှစ်စက်တင်ဘာလ3ရက်နေ့ကထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါဒီစီရင်ချက်အပေါ်အယူခံတင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ကနိုဝင်ဘာလ3ရက်စနေနေ့ဖြစ်တဲ့အတွက်ဒီသတင်းပတ်အတွင်းရန်ကုန်တိုင်းတရားရုံးကိုအယူခံတင်မှာဖြစ်တယ်လို့ရိုက်တာသတင်းတော်နှစ်ဦးရဲ့ရှေ့နေဖြစ်သူဥက္ကမောင်စောက AFP သတင်းဌာနကိုပြောပါရယ်။ဒါအပြင်အယူခံတင်ဖို့အားလုံးအသင့်ဖြစ်နေပြီလို့လည်းဆိုပါရယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကသူတို့နှစ်ဦးအပေါ်ပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာကိုသမဏအနေနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ချက်ချင်းပေးနိုင်မပေးနိုင်ဆိုတဲ့အမြင်တွေရှိနေတာပါ။ခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်အစစ်စစ်အယူခံပြင်ပြပြီးမှသာသမရအနေနဲ့လူငယ်ချမ်းသာခွင့်ပေးတဲ့မပေးတဲ့ဆုံးဖြတ်နိုင်တာဖြစ်ကြောင်းဥပဒေရေးရာကျွမ်းကျင်သူတဦးဖြစ်တဲ့ HRW အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူကပြောပါရစေ
။တရားစီရင်ခံတာအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာတော့ကျွန်တော်တို့ဒီနိုင်ငံတော်သမရရဲ့လူငယ်ချမ်းသာခွင့်တို့ပညာခွင့်တို့နော်ပြည်တံလျှော့ဖို့ပြီးတာတို့ဒါတွေကတရားရုံးကြီးရဲ့ညီငါဆောင်ရွက်ခွင့်အပြီးပြီးပြီးမြောက်သွားတော့မှသာမြင်ဆက်လက်ဆောင်ရွက်နိုင်တာဖြစ်တယ်။အမှုစစ်ဆေးပြင်နေတဲ့ကာလအဆင့်ဆင့်မှာသမရကနေပြီးတော့တရားရုံးရဲ့စစ်ဆေးပြင်နေတဲ့အမှုပေါ်မှာဝင်ရောက်နှွားမှုပြီးတော့ဆုံးဖြတ်တာမျိုးမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းတားမြစ်ထားတယ်။သမရကလည်းဒီလိုကိစ္စရက်ကိုဝင်ပြီးတော့ဆက်သွယ်နိုင်မယ်လို့ကျွန်တော်တို့မထင်ဘူး။ဒါကြောင့်အာတရားရုံးရဲ့စစ်ဆေးစီရင်ဆောင်ရွက်မှုအစစ်အစပြီးမြောက်သွားပြီးမှသာသမရရဲ့အခမ်းအနားအနေနဲ့ပါဝင်နိုင်မယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးကတော့ရိုက်တာသတင်းတော်နှစ်ဦးအနေနဲ့သူတို့ရဲ့ထောင်ဒဏ်စီရင်ချက်ကိုဥပဒေနည်းလမ်းအတိုင်းအယူခံတင်နိုင်ကြောင်းပဲတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်လုံခြုံရေးကောင်စီဥရောပသမဂ္ဂစတဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်မှာဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ကြပါတယ်။သူတို့နှစ်ဦးကိုသမရအမိန့်နဲ့ပြည်ထောင်ကနေလူငယ်ချမ်းသာခွင့်ပေးဖို့ပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်တို့နှစ်ဦးလုံးကတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆောင်ရွက်နိုင်တဲ့အလားအလာကိုဦးမင်းလူကအခုလိုတုံ့ပြန်ပါတယ်။
တရားရုံးအစီအစဉ်ရဲ့စီမံခန့်ခွဲမှုကတော့နိုင်ငံတော်သမရကောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကရောဝင်ရောက်ဆက်ပြန်မှာမဟုတ်ဘူး။အဲ့တော့အရင်တုန်းကကျွန်တော်တို့ကုလသမဂ္ဂအထူးကိုယ်စားလှယ်လာတဲ့အခါမှာလွတ်ပြေးတဲ့ကိစ္စတွေရှိတယ်။အဲ့ဒီလိုလွတ်ပြေးတဲ့ကိစ္စရတဲ့ကအမှုတွေတရားရုံးချုပ်ကနေပြီးတော့နောက်ဆုံးစီရင်ဆုံးဖြတ်ပြီးလို့ဘာမှအယူခံတက်စရာမကျန်တော့တဲ့အမှုတွေမျိုးကသာပဲသူတို့ကလွတ်ပြေးတာပဲ။စစ်ဆေးစီရင်တဲ့ဥပဒေရအခွင့်အရေးပေးထားတာရှိနေသေးတယ်ဆိုတဲ့အမှုတွေကတော့လူငယ်ချမ်းသာခွင့်တို့သမရရဲ့ပြည်ထောင်မှကျင်းလို့ခွင့်တို့ကတော့မပေးဘူး။အဲ့ဒါတော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းသိချပြန်ပြဌာန်းထားတယ်။ဒါတော့လွယ်တူလို့မရနိုင်ဘူး။
ရိုက်တာသတင်းတော်နှစ်ဦးလူမြောက်ရေးနိုင်ငံတကာဥပဒေအကျိုးဆောင်တဦးဖြစ်တဲ့နာမည်တော်ရှေ့နေအမယ်ဂလိုနီကတော့မြန်မာနိုင်ငံရဲ့အခြေခံဥပဒေပုံမှန်104အရနိုင်ငံတော်သမ္မတဟာတရားစီရင်ချက်ချပြီးနောက်ပိုင်းအချိန်မီ၍အပြစ်ကနေလူငယ်ခွင့်ပေးပိုင်ခွင့်ရှိကြောင်းပြောထားပါတယ်။သူပါဝင်သတင်းတော်တွေရဲ့မိသားစုတွေအနေနဲ့လည်းသမ္မတနဲ့ဒေါအောင်ဆန်းစုကြည်စီကိုပြစ်ဒဏ်ကနေလူငယ်ခွင့်ပေးဖို့အတနာခံစားရေးသားပေးဖို့ထားပြီးဖြစ်ကြောင်းစက်တင်ဘာလ29ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်။သမရစီအတနာခံစားတင်ထားတဲ့ကိစ္စနဲ့အယူခံတင်တဲ့လုပ်ငန်းစဉ်ဟာတိကျစီဖြစ်တဲ့အတွက်အခုအယူခံတင်တဲ့ကိစ္စဟာသူတို့အရင်ကတည်းကသမရစီတင်ထားတဲ့အတနာခံစားအပေါ်မှာအကျိုးတက်ရောက်မှုတွေမဖြစ်သင့်ဘူးလို့လည်းရှေ့နေဥက္ကမောင်စောကပြောပါတယ်။နောက်ပြီးဒီနောက်စုတရားရုံးချုပ်အထိအယူခံတင်တဲ့အဆင့်ရောက်မယ်ဆိုရင်အချိန်9လနဲ့6လကြာကြာမြင့်မှာမို့ဒီကာလအတွင်းကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်းစိန်အချင်းထောင်ထဲမှာပဲနေကြရအောင်ပါ။ ကွာလုံးဟာတူထောင်ကြနေစဉ်မွေးဖွားခဲ့တဲ့လာသားအရွယ်တမီးဦးလေးကိုပြီးခဲ့တဲ့သတင်းပတ်ကမိနစ်30ကြာထောင်ဝင်စာတွေ့ချိန်မှာပထမဆုံးအကြိမ်တွေ့ပြန်ရခဲ့ပါရှင်။